မ္ဘာနိုင်ငံအတွင်းလျှံစွာကူးစက်ပြန့်နှံ့လာနေတဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်နိုင်ရေးလုပ်ငန်းတွေကိုအထောက်အကူပြုစေရေးအတွက်ရည်ရွယ်ပြီးမန္တလေးတိုင်းဒေသကြီးတွင်မြေတုမဆိုးလုံလောက်တဲ့အကြောင်းပြချက်မရှိဘဲနေ့စဉ်များကုန်းနိုင်ငံနဲ့မနက်လေးနိုင်ငံအကြားအပြည့်လုံးဝထွက်ခွာခြင်းမပြုကိုဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကအမိန့်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီအမိန့်ကြေညာချက်ဟာဒီမတ်စံတည့်ရဲ့ April 18ရက်နေ့ဒီကနေ့မှာစတင်အသက်ဝင်မှာဖြစ်ပြီးသက်ဆက်တွဲအမိန့်တစ်စုံတရာမထုတ်ပြန်ဖြစ်ချင်းနေ့စဉ်ဒီအမိန့်ကြေညာချက်တိုင်လိုက်တာဆောင်ရွက်ရမယ်လို့ဆိုပါတယ်။ချင်းချက်အနေနဲ့ကုန်စည်စီးဆင်းမှုအတွက်တွားရောက်နေရတဲ့ရင်းနဲ့ဒီပုဂ္ဂိုလ်တွေအနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ခွင့်ပြုချက်နဲ့အညီသတ်မှတ်ထားတဲ့နေရာတွေမှာလမ်းညွှန်ချက်နဲ့အညီဆောင်ရွက်ခွင့်ရှိမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။များပြည်သူတွေအနေနဲ့ဒီကိစ္စမှာမဖြစ်မနေအပြင်ထွက်ရမယ်ဆိုရင်အင်တာစုတစုမှာတယောက်နှုံးနဲ့နှာခေါင်းစီးတက်ပြီးထွက်ခွင့်ရှိမှာဖြစ်ပါတယ်။ဒါပြင်ဈေးမှာဈေးရောက်တဲ့သူတွေအနေနဲ့လည်းနှာခေါင်းစီးတွေတက်ကြရမယ်လို့အမိန့်ကြေညာချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကျမကြီးနဲ့အကစားဝန်ကြီးဌာနစစ်တကျမကြီးဦးစီးဌာနကလည်း COVID-19 ရောဂါကူးစက်ပြန့်နှံ့မှုကိုဟန်တာတဲ့အနေနဲ့မဖြစ်မနေအလုပ်သွားလာလုပ်ရတာခွင့်ပြုချက်ရကုန်တွေမှာဈေးရောက်ဈေးဝယ်လုပ်တာခွင့်ပြုချက်ရကုန်စီအတက်ပို့လုပ်တာနဲ့ကျမရေးနာရေးစတဲ့အဖြစ်မလေးအရေးပေါ်အကြောင်းအရာတွေကလွဲလို့ကျတဲ့ကိစ္စတွေမှာလူ၅ယောက်ဒါမှမဟုတ်၅ယောက်ထက်ပိုပြီးစုဝေးမှုမလုပ်ဖို့အမိန့်ထုတ်ပြန်ထားပါတယ်။ဒီကြေညာချက်အတိုင်းမလိုက်နိုင်တော့ကုသရောဂါများကာကွယ်နေတဲ့ဥပဒေနဲ့အရေးယူသွားမယ်လို့လည်းထုတ်ပြန်ကြမှာသတိပေးထားပါတယ်။ဒီမနက်ကဧပြီလ16ရက်ကျတာပရိနေမနက်ပိုင်းထိတက်ခွဲအတီပြူစီအရရောဂါကုသသူ85ဦးနဲ့တည်ဆုံးသူ၄ဦးရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျ။